မြန်မာအာဏာသိမ်းစစ်ကောင်စီကဖန်ထားတဲ့ဂျပန်သတင်းထောက်ကိုစစ်ကောင်စီကပြင်းထန်တာပေးလိုက်တယ်လို့ဂျပန်နိုင်ငံကဒီကနေ့ပြောပါတယ်။နိုင်ငံကြားတန်တမန်ချစ်ကြည်ရေးရင်းနှီးမှုကိုပြသတဲ့အနေနဲ့သတင်းထောက် UK ကီတာဆူမီအပေါ်ဆွဲဆိုချက်တွေကိုစစ်ကောင်စီကအယုတ်သိမ်းပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့လမှာအဖမ်းခံရချိန်ကတည်းကအင်းစိန်ထောင်မှာထိန်းသိမ်းခံခဲ့ရတဲ့သတင်းထောက် UK ဟာစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းထောက်အယောက်80ထဲမှာသူအပါအဝင်ဖြစ်ပါတယ်။သတင်းထောက် UK ဟာဒီကနေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကနေဂျပန်ကိုပြန်လည်ထွက်ခွာလာပြီလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှိမီတူမိုတဂီကဒီကနေ့နေ့လယ်ပိုင်းကပဲအတည်ပြုပါတယ်။ UK ပြန်လို့ရေးအတွက်ဂျပန်နိုင်ငံကနီလန်ပေါင်းစုံနဲ့ချင်းကပ်ပြီးခက်ခဲလှုပ်ကန်ခဲ့ရတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးမိုတဂီကပြောဆိုခဲ့ပါတယ်။အဲ့ဒီဂျိုပတ်မှုရလအဖြစ်သူရင်ဆိုင်နေရတဲ့ဆွဲဆိုချက်တွေကိုရုပ်သိမ်းပေးမယ်လို့မြန်မာအာဏာပိုင်တွေကမနေ့ကပဲကြေညာခဲ့တယ်လို့လည်းပြောပါတယ်။ကြမ်းကြမ်းမာမာရှိတဲ့သတင်းထောက် UK တောက်ကြနေညမှာဂျပန်ကိုပြန်ရောက်မယ်လို့လည်းပြောပါတယ်။သတင်းထောက် UK ကီတာဆူမီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရယူတင်ပြခဲ့ပြီးတဲ့နောက်ရန်ကုန်မြို့သူ့နယ်အိမ်မှာဧပြီလ18ရက်နေ့ကဒုတိယအကြိမ်အဖမ်းခံခဲ့ရပြီးလောက်ကျန်သတင်းဖြန့်ချိမှုနဲ့စစ်ကောင်စီကဆွဲချက်တင်ခဲ့တာပါ။စစ်တပ်ကအာဏာသိမ်းပြီးရပိုင်အကြားဖေဖော်ဝါရီလထဲမှာပထမတရင်အဖမ်းခံခဲ့ရသေးပေမဲ့အဲ့ဒီအချိန်ကပြန်လွတ်လာခဲ့ပါတယ်။သူဟာစစ်ကောင်စီကဖမ်းဆီးတရားစွဲဆိုခဲ့တဲ့ပထမဆုံးနိုင်ငံခြားသတင်းထောက်တစ်ယောက်ပါ။လက်ရှိမှာတော့မြန်မာသတင်းမီဒီယာသမား45ယောက်ထက်မနည်းဖမ်းဆီးခံထားဆဲရှိပြီးသူတို့ထဲကအများစုကိုပုံမှန်905ကကြီနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ပြည်မျိုးက DVB သတင်းထောက်သူဖြစ်သူကိုမင်းညိုကိုတော့ပြည်ခဲ့တဲ့မေလ12ရက်နေ့ကပဲပုံမှန်905ကကြီနဲ့1003နှစ်ချမှတ်ခဲ့ပါတယ်။